China basically wants the military side to hand over all of the perpetrators and more or less exit the Kokang territory. And I think that's precisely what's being discussed.
American Pitaosu, Yingjianyi Institute, USIB, Myanmar Nangan Sanya Nyujayimu, Jason Dawagani, Didrimbet Sobanga, Tioye Aguni, Sikonsin, Ninang Tongwe, Drisong, Gerane Batalu, Tuya Tongta Chaku, Piolaraba, Sikonsi Laokan, Gokan Nejasau, Dek Kausau Nye, Saiba Yazwit, Julu Murigo, Tioka, Apientan, Nini Cheha, Sikonsi Dre, Jimare Jet Depi, Jason Dawaga Tongta Bari.
Around the time of these talks and also timed around the visit of
Kulo Ninang Mamai Tongwene, Swinida. Sikonsi Nangajai when ye tio ma looked at Didare Siwego Twatata, Sarari Pipo Labime, Teo Peka, Nauta, Goga, Nejasong, Takonsong, Seugo, Pamaran Tapi, Tolebari, Lokaima, Diga, Oza, Shide, Du, Seugo, Sikonsia, Pansibi, Trosi, Lepiamo, Dioka, Lula, Ninaba, Saiba, Yasuin, Murigo, Diga, Julon, Dudego, Goga, Didara, Santiago, Lepian, Naye, Lokango, Peso, Tare, Ninang Mame Tongwene, Sunibama, Nijarelu, Timare. Goka Nejazang Taka, Shi Paduri, Alo, Tioku, Webime, P. MNDA, Laukango, Tame, Sikonsi Tediga, Trapime, Sure, Chetui, the Botuni, Kejarelu, Chenom Yamare. The Pamale, Tio Minjane, Piake, Yase, Pilabame.
Tabimele, Goka MNDA, Dwe, Achayai Sire, Chaku, Jason Tawaga, Kulu, Taubiavare.
I think this is where it becomes problematic because in order for the MNDA to engage in that ceasefire,
MNDA, Dajao Neza Tiny Lulani de Tio Yet Kunine, Ninang Tongwene Sikonsi Cha, Blue Punzam Yunet, the Botuni Chetri, Jagebazi, the Kebet Tiny on Lone Mala Sure, Migungaro, Shinibare.
How about the military side?
Dasoye Laukangu, MNDA, Tingbaipo Pinero, Bang me need him, Yamasa Darigo, Ghetto Po, Siyu, Tapao Yao, Sikonsi Ga, Josare Nine. Diogo Aguni Dombi Hina Na Sure Don't that chat bom mago Yamasade andita Balumyleshit.
Well I mean I think with the Chinese
Diog pick up Pamaran Tolai de Kisaha, Sikonsi to a Degego, a chat de Chung Pibu, Pila Zivare. Dio ye Pamaranema Bare Duriha, Lokaima Dika Anna Shiduri Pibare. De Gelo da Sitaga Drugo Pamasuye, Lokango Blue Tamele, Ero Dio ye Pamarango Sitaka Blue Layome Surachan of Bluma Twilumiabo. Eddie Luda Loye Sikonsi Pema Jimare Sunshu Mugu Yen Samaba. Dabi Mesa wins Zazia Kaunaga. Sikonsi Pega Dio Luladlu. Saiba Yaswe Kainigu Titi Yao Yao Name Nemo Quen Ye Sunshu Gedaba. Sikonsi Pega Below Kain Twen Nidle Sura. Nizin the Renu Tony Rado Shibare. Dabi Me Tiao Mum Shidalu. Julon Duregule Jim Jure Dwe. Dioka Nosoma Jipare Koga Nejas of Teka Kausonigu. Pamaran Tokera Pipare. Dio ne tamale, the Paga nezak gondoe, matimine pianidao, a dolly, soye nidalu, mimare. Da jongle, gondem muri pian sanemu, nezadidama, nezo tinye mu yashi, nilan to cho share nine, nina mame tombe, a toothpian coca, amen diego, sikonsin at the board to nijet cuckoo jabu, piari, amyadi, dioka penibo yabare.
So, what do you think the reason behind?
Ero, dio Paga, sikonsi down at Kunigo. Beijing now guy Zhang Yingguo, Jason Dawa Balumyleshi.
Well, I mean clearly the Myanmar military is in a very difficult spot.
Myanmar Sikonsi Baga aku chei ma lun khe khe de chei ni go yin sai ni ya da ga lo shin ma de. Ko kan ti da ma so yin MNDA tak ka ni lauk kai go apo zi ga myin ya de maha byua myauk taung gung le gung ga sakhan ni go ma ja kin ga tain mi khe ba de. Da chaung MNDA ni ne lauk kai go chei myi tain nai ne chei ni shi ni ba de. ဒီတော့စစ်ကောင်စီဘက်ကလောက်ကန်ကို MNDA တင်လိုက်တာကိုမမြင်ကြပါဘူးတကယ်လို့ညီနောင်မမိတ်သုံးဘွဲ့ရဲ့စီးရအောင်မြင်မှုဟာနောက်ထပ်လှိုင်းလုံးကြီးတစ်လုံးလိုမျိုးတခြားဒေသတွေကိုရက်ခတ်တဲ့အောင်မှုရှိမှာကိုမြန်မာစစ်တပ်ကစိုးရိမ်မှုရပါတယ်လောက်ကန်ကိုစစ်တပ်ကဆုံးရှုံးလိုက်ရပြီဆိုရင် သူတို့ရဲ့အင်အားဘလောက်နည်းသွားပြီလဲဆိုတာပြင်သူတို့ရဲ့ဗျူဟာမြောက်ရက်တီချက်ကိုဘလို့မှထိမ့်သိမ့်လို့မရတော့ဘူးဆိုတဲ့အရေးအယောင်ပေါ်မှာကိုစစ်တပ်ကစိုးရိမ်နေတာပါဒါကြောင့်စစ်ကောင်စီကတရုတ်ကိုတတ်နိုင်တယ်လို့အကူအညီတောင်းပြီးတွိတ်ဆုံဆွေးနွေးရေးတွန်းအားပေးဖို့ကြိုးစားတယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့တရုတ်ပေးမဲ့အကူအညီမှာပြန်ပြီးတောင်းဆိုရတဲ့အရာကလည်းကြီးမားပါတယ်စိုက်ဘာရစွဲဂိုင်းကောင်းဆောင်တွေဖြစ်တဲ့ကိုကနေကြဆောင်တက်ကောင်းဆောင်တွေကိုစစ်ကောင်စီဘက်ကဖမ်းပြီးတရုတ်ကိုလွှဲပြောင်းပေးရုံနဲ့မကဘူးသူတို့လိန်လေထားသမျှဒေါ်လာငွေဘီလီယံလောက်ကိုပြန်ပြီးရောပေးရမယ်သဘောမျိုးတရုတ်ကပြောထားတာတွေ့ပါတယ်ကျွန်တော်တို့ကြားသိသမျှဆိုရင်သူတို့တရုတ်နိုင်ငံသားတွေစီကဒေါ်လာဘီလီယံနဲ့ချီပြီးလိန်လေထားတဲ့ငွေတွေကိုဒီရာဇဝတ်ကိုင်းတွေပြန်ပြီးပေးရဖို့တရုတ်ကလိုလားနေတာပါဒါကြောင့်စစ်ကောင်စီကတရုတ်ကိုအကူအညီတောင်းနိုင်ပါတယ်တရုတ်ကလည်းစကောင်းဆောင်တွေကိုတရုတ်မှာပြုလုပ်တဲ့ဒေတာတွေစီးဝေးတွေကိုဖိတ်ကြားတာမျိုးလုပ်ပါလိမ့်မယ်။ဒါပေမဲ့တရုတ်ပေးမဲ့အကူအညီမှာပြန်ပြီးပေးရမယ့်ပမာဏကလည်းစကောင်းစီအတွက်ကြီးမားပါတယ်
။ Recently you know the military
ဟိုတယ်မှာလည်းဒီစကောင်းစီကိုလိုလားသူတွေကသူတို့တရုတ်စန့်ကျင်ရေးလှုပ်ရှားမှုတွေဝါဒဖြန့်နာတွေလုပ်နေတယ်ပေါ့နော်။အဲ့ဒီမှာတစ်တုံညာနှစ်ခုစစ်စင်ရေးကိုတရုတ်ကပံ့ပိုးနေတယ်ဒါနောက်ပြီးတော့မြန်မာပြည်ကိုတရုတ်ကသူ့ရဲ့လက်ဝေခံရောက်အောင်လုပ်နေတယ်ဆိုတော့ဆွဆွဲပြောဆိုတာတွေလည်းရှိနေပါတယ်ဆိုတော့ဒီပေါ်မှာဂျေစင်တာဝါဘယ်လိုမြင်လဲရှင
် Yeah I mean the hunter was probably trying to
စစ်ကောင်စီစူးစမ်းနေတာကတရုတ်ကိုမြန်မာတွေကအမျက်ဒေါသထွက်နေတယ်ဆိုတာကိုပြဖို့ပါဒါပေမဲ့စစ်ကောင်စီကသူတို့ဝါဒဖြန့်ဖို့အတွက်စီးယုံနေတာလူတိုင်းသိပါတယ်မြောက်ပိုင်းပြည်ပခါမှာတရုတ်ကပါနေတယ်ဆိုပြီးတရုတ်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကလည်းစစ်တပ်ကစီးယုံထားသူတွေပါဒါကိုတရုတ်ဘက်ကလည်းကောင်းကောင်းသဘောပေါက်တယ်လို့ကျွန်တော်မြင်ပါတယ်နောက်ပြီးစစ်ကောင်စီကသူတို့တပ်ဖွဲ့ဝင်တွေရဲ့စိတ်သက်အင်အားမြင့်တင်မှုသူတို့အပြစ်မဟုတ်ဘူးတရုတ်ကြောင့်ဖြစ်ရတာပါဆိုပြီးတရုတ်စန့်ကျင်ရေးကိုအသုံးချနေတာဖြစ်ပါတယ်ဒါပေမဲ့လည်းစစ်ကောင်စီဘက်ကတရုတ်စန့်ကျင်ရေးလှုပ်ရှားမှုတွေကိုအခုတော့နောက်ပြန်ဆုတ်သွားပါတယ်ဘာလို့လဲဆိုရင်တရုတ်ရဲ့အကူအညီကိုသူတို့လိုအပ်နေချိန်မှာအခုလိုမျိုးဝါဒဖြန့်လုပ်ရက်တွေဟာစစ်ကောင်စီရဲ့မိုက်မဲမှုပဲလို့ကျွန်တော်မြင်ပါတယ
် So how about the relationship between
အိန္ဒိယတရုတ်နိုင်ငံနဲ့လည်းအဆက်အသွယ်မပြတ်ဘူးလို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတဒူဝါလာရှိလာက VOE နဲ့ဆက်သွယ်မေးမြန်းခဲ့မှာပြောသွားပါတယ်အဲ့တော့တရုတ်နဲ့ NUG ဆက်ဆံရေးကိုဘယ်လိုမြင်လဲရှင်
Yeah, I think China is really missing a major opportunity.
ဒီနေရာမှာတရုတ်ဘက်ကအဓိကအခွင့်အလမ်းကြီးတစ်ခုဆုံးရှုံးနေတယ်လို့ကျွန်တော်မြင်ပါတယ်။မြန်မာနိုင်ငံထဲမှာရှိတဲ့အဖွဲ့အစည်းပေါင်းစုံနဲ့ဆက်ဆံပြီးတော့မြန်မာနိုင်ငံသားတွေအတွက်မကဒေတာရင်းအတွက်ပါအကောင်းဆုံးနည်းလမ်းအဖြေရှာဖို့လမ်းကြောင်းကိုတရုတ်ကလွဲချော်နေပါတယ်။မြန်မာစစ်တပ်ဟာတည်ငြိမ်မှုကိုဖော်ဆောင်ပေးနိုင်တဲ့အရေးချင်းမရှိတဲ့အပြင်သူတို့ကြောင့်မြန်မာနိုင်ငံမှာပိုပြီးမတည်မငြိမ်ဖြစ်နေတာပါ။အခုတရုတ်ကရှမ်းမြောက်ပိုင်းမှာအပြစ်ခတ်ရစေးဖိအားပေးမယ်ဆိုရင်ဥပမာစစ်တပ်ကဒါကိုအခွင့်ကောင်းယူပြီးတခြားနေရာဒေသတွေမှာသူတို့အင်အားပိုကောင်းအောင်လုပ်နိုင်တယ်လို့မျိုးဖြစ်သွားပြီးပိုပြီးတိုက်ခိုက်တာတွေလုပ်ရင်မတည်ငြိမ်မှုတွေမြန်မာစီမှာဖြစ်ပါတယ်တကယ်လို့တရုတ်ကမြောက်ပိုင်းမှာမိအဖွဲ့တွေကိုသာမကဘဲ NUG နဲ့ PDF အဖွဲ့တွေတောင်ပိုင်းနဲ့အိန္ဒိယနယ်စပ်ကတခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ကြေကြေပြန့်ပြန့်ထိတွေ့ဆက်ဆံပြီးသူတို့ရဲ့ချင်းကပ်မှုကိုတိုးချဲ့သင့်ပါတယ်တခြားနိုင်ငံတွေအနေနဲ့လည်းအလားတူပါပဲပြည်တွင်းမှာရှိတဲ့တော်လိုင်းရင်းနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးနဲ့ထိတွေ့ဆက်ဆံပြီးအကောင်းဆုံးနည်းလမ်းကိုအပြေရှာရေးဝိုင်းဝန်းကြိုးပမ်းသင့်တယ်လို့ကျွန်တော်မြင်ပါတယ
် My last question so what's
the နောက်ဆုံးအနေနဲ့မေးချင်တာကဒီစစ်ကောင်စီနဲ့ညီနောင်သုံးဘွဲ့ရဲ့ဆွေးနွေးပွဲရလဒ်ရဲ့အကျိုးသက်ရောက်မှုအပိုင်းကိုဘယ်လိုမြင်လဲရှင့်
Yeah, I mean, I think so far, what we're seeing.
ခုထီတော့ချက်ပြမှုတစ်ခုပဲလို့ကျွန်တော်တို့မြင်ပါတယ်။ online ကနေငွေလိန်လဲတဲ့ရာဇဝတ်ခိုင်းတွေကိုအပြတ်နှိမ်နှင်းခြင်းနေတာကိုတရုတ်ကလေးလေးနက်နက်ချက်ပြလိုက်တာပါ။အနည်းဆုံးတော့ကိုကန်ဒေတာတစ်စိတ်တစ်ပိုင်းတစ်ချို့လောက်မှာယာယီအပြစ်ခတ်ရစေးရေးပါဝင်သဘောတူညီချက်တစ်ချို့ကိုနှစ်ဖက်စလုံးအကောင့်ထဲပို့ဖို့တရုတ်ကလိုလားနေပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲပြီးသွားပြီးနောက်ပိုင်းမှာလည်းကိုကန်မှာတိုက်ပွဲတွေအဆက်မပြတ်ဖြစ်နေတာကိုတွေ့ရပါတယ်။စစ်စင်ရေး1029ရောတခြားဒေသတွေမှာဖြစ်နေတဲ့စစ်စင်ရေးတွေကိုရပ်တန့်အောင်ဒီဆွေးနွေးဘက်ကလုပ်နိုင်ခြင်းမရှိပါဘူး။လောက်ကင်နဲ့ကိုကန့်ဒေသမှာဘာတွေဖြစ်မလဲဆိုတာကိုစောင့်ကြည့်ဖို့အချိန်နည်းနည်းယူရမယ်လို့ထင်ပါတယ်။ကျွန်တော်ဆိုလိုတာကတရုတ်ကကြေညာလိုက်တဲ့နောက်ဆုံးဖမ်းမနှက်နဲ့ပတ်သက်လို့စစ်ကောင်စီကဘလို့တုံ့ပြန်မလဲဆိုတာစောင့်ကြည့်ရမှာပါ။ တရုတ်ဖမ်းမနှတ်ထုတ်ခဲ့တဲ့မိမိသားစုကိုစစ်ကောင်စီကဖမ်းဆီးပြီးတရုတ်လက်ထက်အပ်ခဲ့တယ်လို့လုံမလားစစ်ကောင်စီရဲ့ဆုံးဖြတ်ချက်ပေါ်မူတည်နေပါတယ်အခုတရုတ်ကဖမ်းဖို့ပြင်းနေသူတွေဟာစစ်ကောင်စီနဲ့ပူးပေါင်းနေတဲ့ကိုကန့်နေကြားဆောင်တပ်ဖွဲ့ခေါင်းဆောင်တွေဖြစ်နေတော့သူတို့ကိုစစ်ကောင်စီကဖမ်းရင်ညီနောင်မမိတ်သုံးဖွဲ့ကိုဥဆောင်နေတဲ့ကိုကန့် MNDA ကဘာမှတိုက်စရာမလိုပဲလောက်ကင်ကိုအသာလေးသိမ့်ယူရုံပါပဲဒါမှမဟုတ်တရုတ်ဖမ်းမနှတ်ထုတ်ထားတဲ့သူတွေကိုစစ်ကောင်စီကမဖမ်းမဲလွတ်မြောက်အောင်ကူညီပေးမယ်အရင်လိုပဲတရုတ်ရဲ့တောင်းဆိုချက်တွေကိုလျှစ်လျူပြုမယ်ဆိုရင်တော့တရုတ်ကညီနောင်မမိတ်သုံးဘွဲ့ကိုအလေးသာမှအမှန်ပါပဲမြန်မာစစ်ကောင်စီတွေအတော်လေးအကြက်တွေ့နေတဲ့အခြေအနေရှိနေပါတယ်အဲ့တော့အပြစ်ခတ်ရစေးကျိုးပန်းချက်တွေဘာတွေဘလိုမျိုးဖြစ်ပျက်နေလဲလာမယ့်ရပိုင်းတွေအတွင်းထွက်လာနိုင်တဲ့အခြေအနေတွေကိုစောင့်ကြည့်ရမှာပါ